American Tamara Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Michael Cohen ရဲ့ရုံးခန်းကိုတနင်္လာနေ့က FBI ပြည်ထောင်စုစုံစမ်းရေးဘူရိုကနေဝင်ရောက်စီးနှင်းရှာဖွေပြီးဆက်ရဆက်တန်းတွေတင်ဆက်ခဲ့တာဟာဂုံတရေညှိုးနှိုင်းစေတဲ့လုပ်ရဖြစ်တယ်လို့နိုင်ငံကိုတိုက်ခိုက်ရာရောက်ပြီးတရားမျှတမှုမရှိတဲ့အခြေအနေတစ်ပြက်ကိုဖြစ်စေတယ်လို့တမရထရမ့်ကပြောကြားလိုက်ပါတယ်။တနင်္လာနေ့မှာပြုလုပ်တဲ့စစ်တပ်ခေါင်းဆောင်ပိုင်းနဲ့ဆွေးနွေးပွဲစတင်ချိန်မှာပဲတမရထရမ့်ကကုလို့ပြောတာပါ။ဒါကအညှိုးနဲ့တဲကြီးမဲကြီးလိုက်လံအပြစ်ချနေတာဖြစ်ကြောင်းနဲ့ဒါကိုအတော်ကြာကလေးကပြောနေတာဖြစ်ပြီးတိတွေ့လက်လျှော့ဈေးချင်းကြောင်းနဲ့အထူးစစ်ဆေးသူကိုလည်းဆယ်စက္ကန့်တပန်းကျော်ပါပေးခဲ့ပြီးဖြစ်ကြောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအထူးဆောင်ရမ်းမှုရောဘတ်မူလာကိုအလုပ်ဖြုတ်ဖို့ရှိမရှိမေးမြန်းရမှာတော့စောင့်ကြည့်ရမယ်လို့ပြောပါတယ်။နယူးယောက်မြို့နယ် Rockefeller Center မှာရှိတဲ့ကိုဟွန်ရဲ့ရုံးခန်းကိုအခုလိုဝင်ရောက်စီးနှင်းတဲ့သတင်းကို The New York Times ကပထမဆုံးဖော်ပြခဲ့တာပါ။အထူးဆောင်ရမ်းမှု Robert Mueller ကလည်းအခုလိုဝင်ရောက်ရှာဖွေခွင့် Warren ကို FBI ကနေယူလာတာဖြစ်ကြောင်းကိုဟွန်ရဲ့ရှေ့နေ Stephen Ryan ကပြောပါလေ။အထူးဆောင်ရမ်းမှု Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိနဲ့ Trump ရဲ့မဲဆွယ်အဖွဲ့နဲ့ရုရှားလိုချင်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတာဖြစ်ပါလေ။အခုလိုရှာဖွေမှုဟာလုံးဝမတင်တော်သလိုလုံးဝလည်းမလိုအပ်ဘူးလို့ Ryan ကပြောပါတယ်။ဒါအပြင်ဒါဟာရှေ့နေတဲ့သူ့အမှုတွေတို့ကြားဆက်တယ်မှုဆိုင်ရာအကာအကွယ်ပေးမှုကိုမလိုအပ်ဖဲနဲ့ထိခိုက်စေတယ်လို့လည်းပြောပါတယ်။ကိုယ့်အနေနဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆိုင်ရာစစ်တမ်းတွေပေးရခဲ့တာပါဝင်2016ရွေးကောက်ပွဲမှာရုရှားဂျောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းမှုအလုံးကိုလုံးဝပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်း Ryan ကထောက်ပြခဲ့တာပါ။